မြန်မာနိုင်ငံမှာဒီနှစ်သွေးလွန်တုပ်ပွေးဖြစ်ပွားမှုနဲ့သေဆုံးမှုဟာအရင်နှစ်ကထက်စာရင်တိတိသာသာရော့ကျသွားခဲ့တယ်လို့မြန်မာကျန်းမာရေးဝန်ကြီးဌာနကပြောကြားဇင်ဝါသတင်းမှာဖော်ပြထားပါတယ်။ဇူလိုင်လ15ရက်နေ့အထိသွေးလွန်တုပ်ပွေးဖြစ်ပွားမှု6685ဦးရှိပြီးသေဆုံးသူ30ရှိတယ်လို့မြန်မာကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။သွေးလွန်တုပ်ပွေးအဖြစ်များတဲ့ဇူလိုင်လမှာဒီနှစ်ဖြစ်ပွားမှုနှုန်းဟာအရင်နှစ်ကထက်နည်းတယ်လို့ကျန်းမာရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဦးတန်းနိုင်စိုးကတောက်ကြနေမှာဇင်ဝါသတင်းဌာနကိုပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာသွေးလွန်တုပ်ကွေးဟာရှင်ပေါ်တဲ့မိုးတွင်းကာလဇွန်ဇူလိုင်ဩဂုတ်လတွေမှာအဖြစ်များပြီးကလေးငယ်တွေသေဆုံးရတဲ့ရှိပါတယ်။ကုလသမဂ္ဂရဲ့ဇူလိုင်လ22ရက်နေ့ထုတ်ပြန်ချက်မှာတော့ကဘာကြီးပုံမိုးပူနွေးလာတာကြောင့်တကဘာလုံးအတိုင်းအတာနဲ့သွေးလွန်တုပ်ကွေးဖြစ်ပွားမှုနှုန်းမြင့်တက်လာနေတယ်လို့သတိပေးထားပါတယ်။ကုလသမဂ္ဂလက်ခံရရှိတဲ့စီးရင်တွေအရ2000ခုနှစ်ကဖြစ်ပွားသူတန်းတဝဲလောက်ရှိခဲ့ပေမဲ့2022ခုနှစ်အတွင်းမှာ၄တန်းကျော်လောက်ရှိတာကြောင့်ရှစ်ဆတိုးတာလေတို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့သွေးလွန်တုပ်ကွေးချိန်ချုပ်ရေးအစီအစဉ်အကြီးအကဲကပြီးခဲ့တဲ့တောက်ကြနေတော့ဂျနီဗာမှာပြောဆိုခဲ့ပါတယ်။